မြန်မာနိုင်ငံမှာတရားဝင်စုံမမှုမရှိသရွေ့အုပ်စုလိုက်ဖြစ်တဲ့အဓိကရုံးနေဆက်ဖြစ်နေမှာဖြစ်တယ်လို့မြန်မာဒီမိုကရေစီခေါင်းဆောင်တောင်ဆန်းစုကြည်ကပြောလိုက်ပါတယ်။ရခိုင်ပြည်နယ်ဘက်မှာလက်စားမှုကင်းတဲ့နေဆက်လုံခြုံရေးရှိဖို့အရေးကြီးတယ်ဆိုတာကိုလည်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတောင်ဆန်းစုကြည်ကပြောသွားပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေမြန်မာနိုင်ငံသားဖြစ်တဲ့မသိအရင်စစ်ကောင်းဆောင်ဟောင်းတွေပေါ်အရေးယူသင့်မသင့်စတဲ့သတင်းတောက်တီရဲ့အမေတွေကိုဒေါက်ဆန်းစုကြည်ပြန်လည်ဖြေကြားထားတာကိုမဆုမြတ်မွန်ကစူးစီးတင်ပြပါလိမ့်မယ်ရှင
်။ ILO အပြည်ပြည်ဆိုင်ရာအလုံသမားအဖွဲ့ချုပ်ရဲ့အလုံသမားညီလာခံမှာမိန့်ခွန်းပြောကြားပြီးတဲ့နောက်ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါက်ဆန်းစုကြည်ကမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကြောင့်တရားဥပဒေစိုးမိုးမှုရှိဖို့ဟာဘလောက်အရေးကြီးနေတယ်လဲဆိုတာကိုအလေးထားပြီးတော့ဖြေဆိုသွားတာကိုတွေ့ရပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့စိုးရိမ်သလားလို့သတင်းတောက်တယောက်ကမေးပါတယ်။ဒေါအောင်ဆန်းစုကြည်ပြန်ဖြေတာက
Of course I'm concerned as I think everybody else in Burma is about the present with regard to the present situation in Rakhine.I think the most
ရခိုင်ပြည်ဘက်မှာလက်ရှိဖြစ်နေတဲ့အခြေအနေပေါ်မှာမြန်မာတိုင်းနိုင်ငံလုံးလိုပဲကျမလည်းစိုးရိမ်တာပေါ့တရားဥပဒေစိုးမိုးမှုဘလောက်လိုအပ်နေတယ်လဲဆိုတာကျမတို့သင်ခန်းစာယူသင့်တဲ့ကိစ္စကြီးပါနိုင်ငံထဲမှာဖြစ်နေတဲ့ပြည်ပခါတွေအားလုံးအဆုံးသတ်ရေးအတွက်တရားဥပဒေစိုးမိုးမှုလိုအပ်တယ်ဆိုတာကိုကျမတို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီကထက်ခါပြောနေတာပါလူတိုင်းလူတိုင်းဥပဒေရဲ့အကာအကွယ်ကိုရရပါမယ်သူတို့အနေနဲ့လည်းနိုင်ငံရဲ့ဥပဒေတွေကိုလေးစားလိုက်နာဖို့လိုအပ်ပါတယ်တရားဥပဒေစိုးမိုးမှုမရှိရင်အုပ်စုအလိုက်ဖြစ်ပွားနေတဲ့အထူးရုံးတွေကတော့ဆက်ပြီးတော့ဖြစ်နေအောင်မှာပါပဲအခုဖြစ်နေတဲ့ပြဿနာကိုပပနက်နက်တိတ်တိတ်မွေ့မွေ့ကြိုက်တွဲနိုင်ဖို့လိုပါတယ်ကျမတို့နိုင်ငံမှာလိုလားနေတဲ့ငြိမ်းချမ်းမှုပြန်ရဖို့တက်ဆိုင်သူတွေအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုကိုလည်းလိုအပ်ပါတယ်
တခါဒီရိုဟင်ဂျာတွေကိုမြန်မာနိုင်ငံသားအဖြစ်လက်ခံသလားဆိုတဲ့မေးခွန်းမျိုးကိုလည်းဒီသတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမေးကြပါတယ်
We need very clear and precise laws with regard to citizenship to begin with. But I would like to mention here a very practical problem.
နိုင်ငံသားဖြစ်ရေးနဲ့ပတ်သက်လို့အမတန်ရှင်းလင်းတိကျတဲ့ဥပဒေလိုအပ်ပါတယ်။ရခိုင်ပြည်နယ်မှာဖြည့်ရှင်းဖို့လိုတဲ့လက်တွေ့ပြဿနာကိုကျွန်မပြောပြရစီ။နေဆက်တစ်ဖက်တစ်ချက်မှာရှိနေတဲ့ဒီမြန်မာနိုင်ငံဘက်ကရောဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပါနှစ်ဖက်စလုံးမှာစိုးရိမ်မှုတွေကြောင့်အခုလိုမျိုးကြီးမားတဲ့ပြဿနာကြီးတစ်ခုဖြစ်နေတယ်လို့ကျွန်မထင်ပါတယ်။အစိုးရဆုံးနေဆက်ဒေသတွေဖြစ်တဲ့အတွက်တရားမဝင်နေဆက်ဖြတ်ကျော်မှုတွေကလည်းတစ်ချိန်လုံးဖြစ်နေမှာပါ။ဒီထက်တာဝန်သိပြီးတော့လက်စားမှုကင်းတဲ့နေဆက်လုံခြုံရေးရှိဖို့လိုအပ်တယ်လို့ကျွန်မထင်ပါတယ်။
ဘလို့လူမျိုးတွေကနိုင်ငံသားဖြစ်နိုင်တယ်လဲဆိုတာကိုရှင်းရှင်းလင်းလင်းရှိဖို့လိုအပ်တယ်လို့နိုင်ငံသားဖြစ်ခွင့်ရှိသူတွေအနေနဲ့နိုင်ငံသားတယောက်ရတဲ့နဲ့အခွင့်အရေးတွေကိုအပြည့်အဝရရှိဖို့လိုအပ်တယ်ဆိုတာကိုလည်းနောက်ထပ်ရိုဟင်ဂျာတွေနိုင်ငံသားဖြစ်တဲ့လားဆိုတဲ့အမေးမှာဒေါအောင်ဆန်းစုကြည်ကဖြေသွားခဲ့ပါတယ်။မေးခွန်းတွေတော်တော်ဆုံဆုံမေးကြတဲ့သတင်းစာရှင်းလင်းပွဲမှာအရင်စစ်ကောင်းဆောင်တွေကျူးလွန်ခဲ့တဲ့ပြစ်မှုတွေကိုဘလို့ကင်တွယ်တင်တယ်လဲဆိုတာကိုလည်းသတင်းနောက်တယောက်ကမေးပါတယ်။ငြိမ်းချမ်းရေးနဲ့ပြန်လည်တက်မြတ်ရေးကော်မရှင်မြန်မာနိုင်ငံမှာဖွဲ့လာမယ်ထင်သလားဆိုတာကိုဒေါအောင်ဆန်းစုကြည်ပြန်ဖြေတာက
At the moment there does not seem to be a program for a truth and reconciliation committee. I've always said that what has happened in the past
လောလောဆယ်မှာတော့အမှန်တရားထုတ်ဖော်ရေးနဲ့ပြန်လည်တင့်မြတ်ရေးကော်မတီဖွဲ့ဖို့အစီအစဉ်ရှိပုံမရသေးပါဘူး။အတိတ်မှာဖြစ်ခဲ့တာတွေကိုဖုန်းတော်ကြီး Desmond Tutu ပြောသလိုပဲလက်တုံ့ပြန်မှုကိုအခြေခံတဲ့တရားမျှတမှုမျိုးမဟုတ်ဘဲအမားကိုပြန်ပြင်ခြင်းသောတရားမျှတမှုမျိုးသာဖြစ်တင်ပါတယ်။အခုအချိန်မှာတော့ကျမတို့အလိုလားဆုံးကပြန်လည်တင့်မြတ်ရေးပါလက်စားချေရေးမဟုတ်ပါဘူး။
ဒေါအောင်ဆန်းစုကြည်ရဲ့ခရီးစဉ်အတွင်းမှာသူ့ကိုလှိုက်လိုက်လဲလဲကြိုးဆိုကြလို့ဒီအစိုးရအကြီးအကဲတွေစိတ်အနှောက်အယှက်ဖြစ်နိုင်သလားဆိုတာနဲ့မြန်မာနိုင်ငံအပေါ်ဒီအရေးယူတန်ခတ်မှုတွေဖယ်ရှားပေးနေတာတွေဟာတိတ်ဆောလွနေသေးတယ်လို့ထင်သလားလို့ VOA သတင်းတောက်ကလည်းမေးပါတယ်ဒေါအောင်ဆန်းစုကြည်ဖြေတာကတော့
Well the answer to the first question is if only the rulers in my country knew how nervous I feel they'd be sorry for me they wouldn't be upset at all and as to the second
ပထမမေးခွန်းကိုဖြေရမယ်ဆိုရင်တော့ကျမဘလောက်စိတ်လှုပ်ရှားတယ်လဲဆိုတာကိုကျမနိုင်ငံကခေါင်းဆောင်တွေသိရင်ကျမကိုစိတ်အညိုအညင်ဖြစ်မှာမဟုတ်ပါဘူးတနာတော့တနာမှာပါပိတ်ဆို့တန်ခတ်မှုတွေနဲ့ပတ်သက်လို့ဒုတိယမေးခွန်းကိုဖြေရမယ်ဆိုရင်တော့ဒီမိုကရေစီဖော်ဆောင်ရေးလုပ်ငန်းစဉ်တွေအသေးအချာရှစ်ဆက်နိုင်ဖို့ကမြန်မာနိုင်ငံသားတွေရဲ့တာဝန်လို့ကျမယူဆပါတယ်ပိတ်ဆို့ရေးယူမှုတွေဖယ်ရှားမှုကြောင့်ဒီလုပ်ငန်းစဉ်တွေအနှောက်အယှက်မဖြစ်တင်ပါဘူးဒါကြောင့်မလို့ကျမကဒီမိုကရေစီနဲ့ကိုက်ညီတဲ့တာဝန်သိယင်းနှိမ့်မြုပ်နှံမှုတွေလုပ်ကြပါလို့ကျမပြောတာပါပိတ်ဆို့တန်ခတ်မှုတွေရုပ်သွားလို့ယာယီဖယ်ရှားပေးလို့အသစ်ဝင်လာမဲ့ယင်းနှိမ့်မြုပ်နှံမှုတွေကဒီမိုကရေစီအတွက်အထောက်အကူပဲဖြစ်တင်ပါတယ်အနှောက်အယှက်မဖြစ်တင်ပါဘူး
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပဲဒီကချင်ပြည်နယ်ဘက်ကအခြေအနေနဲ့ပတ်သက်ပြီးတော့ဖြေသွားတဲ့အဖြေထဲမှာအပြစ်ခတ်ရက်စဲယုံနဲ့မလုံလောက်ဖဲနဲ့ရေရှည်အဓိပ္ပာယ်ရှိတဲ့ငြိမ်းချမ်းရေးအတွက်နိုင်ငံရေးအရာအဖြေရှာဖို့လိုအပ်တယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်ရှင်